တာမှာအလုတ်လဲမဲ့ဖြစ်လို့ပြန်လာတဲ့မြန်မာအလုတ်သမားတွေကိုစစ်အနာပိုင်းတွေကအလုတ်ကန်စီစဉ်ပေးမယ်ဆိုပြီးစီရင်ကောက်ယူနေတယ်လို့တွေ့ရပါတယ်
ဟုတ်ကဲ့ဆို
တော့ဒီလိုအစီအစဉ်ဟာအလုပ်သမားတွေအတွက်တော့အားတက်စရာပေါ့ဗျာ။ဘာပဲပြောပြောတိုင်းပြည်ကိုပြန်လာတဲ့အခါလက်လှမ်းပြီးတော့ကြိုးဆုံမယ်အခုညီပေးမယ်ဆိုတဲ့သဘောမျိုးတွေ့ရပါတယ်။ဆိုတော့ဒီအစီအစဉ်မျိုးကိုတွေ့ရတဲ့အခါကိုမိုးဆွေတို့ကိုတန်တုတ်တို့ဟာအလုပ်လဲမဲ့ဖြစ်သွားတဲ့မြန်မာအလုပ်သမားတွေကိုပြန်သွားလို့ရှိရင်အဲ့ဒါကိုလက်ခံကြလို့တိုက်တွန်းမလားခင်ဗျာ။ကိုမိုးဆွေပဲလို့စကြောင်းလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီစောက်ထွက်လာတဲ့ကိုကားကိုဘာတော့ထွက်လာလဲဆိုတာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဗမာပြည်ထဲမှာအာဒီချုပ်ကအလုပ်ကိုလုံးဝမရှိသေးဘူး။နေ့ချက်ကအလုပ်တော့ရှိတယ်။ကုန်သေးနှုံးနဲ့ရတဲ့နောက်ကမကြိုက်ဘူး။နောက်အခွန်အခတွေကများတယ်။ဒါကြောင့်မလို့အများစုကဒီကိုထွက်လာကြတယ်။ဒီကိုထွက်လာကြတော့အခုပြန်လဲဆိုပြရင်လည်းဟိုမှာအလုပ်ကင်တွေကိုဖန်တီးထားတယ်လို့ပြောတယ်။ဒါပေမဲ့အဲ့ဒီအလုပ်ကင်တွေကတော့ဒီလုံသမားတွေထွက်လာတဲ့လုံသမားတွေရဲ့ကျွမ်းကျင်တဲ့ကျွမ်းကျင်မှုကဘယ်လောက်ရှိလဲပေါ့နော်။အဲ့ကျွမ်းကျင်တဲ့လုပ်ငန်းတွေဖြစ်သလား။နောက်ဒုတိယချက်အနေနဲ့ခုနပြောသူပဲအရင်တုန်းကလိုပဲကုန်သေးနှုံးကိုယ်ဒီနှုံးနဲ့သူတို့ရတဲ့ဝင်ဝင်တွေကပြန်ပြီးတော့ကြိုက်ကြမလားဆိုတာပြန်ဖို့ကျွန်တော်တို့တိုက်တွန်းခြင်းမတိုက်တွန်းခြင်းနဲ့ဟာဆိုင်တော့ဒီဆုံးဖြတ်ချက်ကအလုပ်သမားတွေကပဲဆုံးဖြတ်ကြမှာဖြစ်တယ်လို့ကျွန်တော်တို့ကမြင်တယ်ခင်ဗျာ
ဟုတ်ကဲ့ကုသန်တို့ရဲ့သဘောထားလေးသိကြပါတယ်အဲ့တော့မြန်မာနိုင်ငံအစိုးရကဒီလိုအလုပ်ကိုင်းတွေပြေဖို့ကန့်လန့်နေတယ်ဒီဘက်မှာလည်းပဲအလုပ်လည်းမဲ့ဖြစ်သွားပြီဆိုရင်ပြန်သွားတဲ့အလုပ်သမားတွေကိုတော့ကောက်ပါတယ်ခင်ဗျားတို့လက်ခံပြီးလုပ်ကြပါလို့ပြောမလားခင်ဗျာ
အဲကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ကတော့ဒီစေစုကကမ်းလှမ်းနေဆိုတာကျွန်တော်အနေနဲ့တော့တန်တရားရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဥပမာကျွန်တော်တို့ပြောကြမယ်ဆိုရင်ဒါပြည်ရင်းကအရေးကြီးတဲ့တချို့စိတ်ဝင်ရှိတယ်မြန်မာနိုင်ငံစီးပွားထုတ်လို့ရင်စိတ်ရောပေါ့နော်။ဟုတ်လား။အဲ့တော့ तू ကအလုပ်သမားတွေအနေနဲ့ तू ကထောက်ချီရှိတဲ့အလုပ်သမားစိတ်ရော PPI စိတ်ရော။အဲ့မှာက तू ကုန်ကြမ်းမရှိဘူး။ဟာအလုံးမရှိဘူး။အဲ့လိုအခြေအနေဖြစ်နေတယ်။နောက်တစ်ချက်ရှိတာကဥမာဗမာပြည်မှာအနေဆုံးလာတာက1000ကျွဲ။အဲ့တော့ဒီတပေါင်းခွင့်နဲ့အလုံးမဖြစ်ဘူးစံလည်းမပေးနိုင်ဘူးအဲ့တော့အဲ့ဒီအခြေအနေတွေကပြန်ကြည့်ရင်ဗမာပြည်မှာကဒီနားဘကကျွန်တော်တင်မြင်တာကသူတို့အလုပ်သမားတွေကိုခိုင်းတောင် first labor နေနေပဲသူတို့တုံးနိုင်တယ်လို့ကျွန်တော်ကအဲ့လိုတန်လျာဖြစ်တယ
်ဟုတ်ကဲ့
နောက်တစ်ချက်ရှိတာကအဲ့ဗမာပြည်မှာဒီဆုတ်လေဆုတ်လို့ရေးနဲ့ဒီလုံနေတဲ့အလုပ်သမားကဟိုတသိန်းနီးပေါင်းရှိရဲ့ဒါဆုတ်လို့ရေးလုပ်ငန်းရှင်များအတင်းကနေပြီးတော့သူခံမှန်းထားတာအဲ့အခုကဒီဇန်နဝါရီလနောက်ပိုင်းမှာဒီဆော့လို့ရီလုံသမားတွေနဲ့ပတ်သက်ပြီးတော့ဒီကုမ္ပဏီတွေကအလုပ်သမားတွေရှော့ချတာတွေဟုတ်လားဝန်ထမ်းရှော့ချတာတွေဒါလုံလာတယ်။နောက်ဆုံးတော့တချို့ကုမ္ပဏီတွေကနေ့စဉ်အလုပ်မပေးနိုင်ဘူးမပေးနိုင်တဲ့အတွက်တရားချားပြီးအလုပ်ပေးလာတယ်။ဒါနောက်တစ်ခုကသက်တနာဘာဖြစ်လာလဲဆိုတော့ကျွန်တော်တွေကအဲ့ဒီအလုပ်မရှိတဲ့အတွက်ဟုတ်လားဒီအလုပ်သမားတွေအနေနဲ့အရမ်းအခက်ခဲဖြစ်လာတယ်။ဒါကအခုနောက်2-3လအတွင်းမှာဒါတကယ်ကိုဟိုတုံ့အကြီးအကျယ်ကိုတုံ့ပြရမယ်အနေထား
ဆိုတော့ကိုသန်တို့အနေနဲ့ကတော့ဒီလိုပြန်ပြပကပြန်လာတဲ့လူတွေကိုအလုပ်ပေးမယ်လို့ပြောတာဟာတကယ်မဖြစ်နိုင်ဘူးစေစွာညာပြီးပြောနေလို့ယူဆရပါခင်ဗျာ
ဟုတ်ပါတယ်မဖြစ်နိုင်ပါဘူးဟုတ်ကဲ့မဖြစ်နိုင်ပါဘူးကိုသန်ပြောပြီ
းအဲ့တော့သူတို့ကဘာဖြစ်လို့ဒီလူကိုညာစရာလို့လဲကိုတိုင်းပြည်တဲ့ကိုရောက်လာပြီပဲသူတို့ပြန်ဒီလူသမားတွေကအလုပ်လက်မဲ့ဖြစ်လို့ပြပမှာအလုပ်လက်မဲ့ဖြစ်လို့ပြန်လာခဲ့ကြပြီပဲသူတို့ကဘာရည်ရွယ်ချက်နဲ့ညာစရာရှိလဲခင်ဗျာတကယ်မပေးနိုင်ပဲနဲ့
ဟုတ်တော့အဓိကကတော့ဗျာသူသူမတန်တဆပြီးပြီးတော့ဟိုခိုင်းရင်လည်းခိုင်းနိုင်တာပေါ့ဥပမာကျွန်တော်တို့ပြောသူ1000ခွဲပြီးရမယ်ဗျာအခုလက်ရှိပေါက်စီအဲ့ဒါကအလုံးမတန်လူတွေရဲ့ဒီလိုဝန်ထမ်းတွေအလုပ်သမားတွေလုံးဝမဖြစ်နိုင်တဲ့ကိစ္စတွေပေါ့အ
ဲ့
လိုဟာမျိုးတော့ဖြစ်နိုင်တာပေါ့ဗျာအမှန်တကယ်တကူကဒီအလုပ်သမားတယောက်ကိုတတချောင်းဆန်နေပြရမယ်ကျမကြီးကျမကြီးအတွက်တောင်းယူရမယ်အဲ့လိုအခြေအနေအမှန်တကယ်တော့လက်ရှိဝန်ထမ်းတွေအလုပ်သမားတွေဆိုတာကfirst labor အဆင့်ဖြစ်နေတယ်ခ
င်ဗျဟုတ်ကဲ့ဆိုတော့ခုနပြောတဲ့အပိုင်းကတော့ဒါသူတို့ရဲ့လူမှုဖူလုံရေးအစိုးရတာဝန်ယူရမယ်ဆိုတဲ့အပိုင်းနဲ့သက်ဆိုင်နေပါတယ်ဒါတိုက်ပြီးစင်ရဲချမ်းသာနိုင်တဲ့ဆိုင်မှာပေါ့ဗျာကုမိုးဆွေကိုတစ်ချက်ကျွန်တော်ပြန်မေးချင်ပါတယ်ကုမိုးဆွေကလည်းပဲမြန်မာပြည်ကိုပြန်သွားတဲ့အလုပ်သမားတွေအတွက်လောက်ခအင်တန်နဲမယ်ဆိုတဲ့ဟာကိုအဓိကထားပြောပါတယ်ပြပမှာကအလုပ်သမားအလုပ်လက်မဲ့ကိုဖြစ်နေပြီဘာပဲပြောပြောကိုတိုင်းပြည်မှာလည်းနေရတယ်ဒါလောက်ပင်ပင်ပန်းပန်းလောက်ရတယ်ပဲထားပါအောင်တော့အခြေအနေပြပမှာအလုပ်လက်မဲ့ဖြစ်နေတာနဲ့ဆိုင်ရင်တော့ပိုပြီးမသိတော့ဘူးလားခင်ဗျာကုမိုးဆွေ
ဟုတ်ကဲ့ခင်ဗျာဒီကိစ္စကခုနကျွန်တော်ပြောထောက်ပြသလိုပဲဒီအလုပ်သမားတွေကသူတို့ဆုံးဖြတ်သွားမယ်ကိစ္စပါပဲဒီမှာအလုပ်လက်မဲ့တော့ဖြစ်လာတယ်ဖြစ်လာတယ်ဆိုပေမဲ့လည်းတနည်းတပုံနဲ့တော့သူတို့ကြားရအလုပ်လေးတွေလုပ်ကင်လို့ရတဲ့အနေအထားတွေရှိတယ်ဗမာပြည်ကိုပြန်မယ်ဆိုရင်အခုကျွန်တော်တို့ခံမှန်းကြရဆိုရင်ထိုင်းနိုင်ငံမှာ2တန်းလောက်ရှိတယ်မလေးရှားစင်ကာပူအခြားတောင်ကိုရီးယားအဲ့ဒီနိုင်ငံသီးသီးကိုရောက်နေတဲ့အလုပ်သမားတွေကစုစုပေါင်းကျွန်တော်တို့၄တန်းကျော်လောက်ရှိမယ်လို့ကျွန်တော်တို့တော်ဒီအနေမော်တေယုတ်အိန္ဒိယနဲ့ကအပါဝင်ပေါ့ ်ဆိုရင်၄တန်းကျော်လောက်ရှိမယ်လို့ကျွန်တော်တို့ခန့်မှန်းတယ်ခန့်မှန်းတယ်ဆိုတော့ခုနအခြေခံကြောင်းရင်းကကိုဟာကိုဒီမှာအလုတ်လက်မဲ့ဖြစ်လာတယ်အထဲကိုပြန်ဝင်တော့လေအတိတ်ချက်သူတို့အလုတ်ကင်တွေဖန်ပြီးထားတယ်ဒါပေမဲ့အဲ့ဒီအလုတ်ကင်တွေကတိတ်ချက်သူတို့ကျွမ်းကျင်တဲ့အလုပ်တွေဖြစ်သလားဥပမာလေယာဉ်လုပ်ငန်းခွင်တွေကိုသူတို့ဖန်ပြီးထားတယ်လို့ပြောတယ်ညာအများစုကနိုင်ငံသားကိုထွက်ကြတာက passport တွေနဲ့ထွက်ကြတယ်ပယ်လယ်သမားမှကျွန်တော်တို့သိသလောက်ဆိုရင် passport နဲ့နိုင်ငံသားထွက်တယ်ဆိုတာတခါလို့မသိဘူးဟိုမကြောက်ပြီဘူးအဲ့တော့အဲ့ဒီလိုလူမျိုးတွေပြန်လာတဲ့အခါမှာသူတို့ရဲ့ကျွမ်းကျင်တာနဲ့ကျွမ်းကျင်တဲ့လုပ်ငန်းခွင်တွေကိုသူတို့ရနိုင်မလားသိချက်နှိမ့်ချက်အနေနဲ့ကအဲ့ဒီခါကျရင်ဒီကုလပြောတဲ့ဒီလောကကပြဿနာကြီးထပ်ပြီးတော့ပေါ်မယ်နောက်တစ်ခုကခေါင်းမုံဖြတ်တဲ့ဒီအစိုးရလက်ဝကြီးအုပ်ထားတဲ့စိုးရတဲ့နှိမ့်ချက်တဲ့ကုမ္ပဏီတွေကနေပြီးတော့လောကကြီးဈေးပေါ်ပေါ်နဲ့တော့ချိုးနှိမ်ပြီးတော့ခိုင်းတဲ့ပြဿနာကြီးထပ်ပြီးတော့ဖြစ်လာနိုင်မယ်ယနေ့ကာလမှာတော့သူတို့အနေနဲ့တကဘာလုံးကဘာစီပွားရေးကြက်ကကသူတို့ကိုမချိသေးဘူးဆိုပြီးတော့သူတို့ပြောနေတယ်ဒါကချင်းချင်းတော့တကဘာလုံးကနေထိလာတဲ့ကိစ္စကလည်းတစ်ချိန်မှာတော့ဗမာပြည်ကိုလည်းလာထိမှာပဲလာထိတဲ့အခါမှာသူတို့ရဲ့လုပ်ငန်းခွင်တွေကိုအစိုးရကဘယ်လိုဖန်ပြီးပေးနိုင်လဲဆိုတဲ့ဟာကလည်းကျွန်တော်တို့တန်လျားတော့ရှိတယ
်ကိုတန်တို့ခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်အဓိကပြောရတဲ့အကြောင်းရင်းကတော့ပြပမှလည်းပဲမြမအလုသမားတွေရဲ့ဘဝဟာလူတလုံးသူတလုံးအဖြစ်နဲ့ကောင်းကောင်းမွန်မွန်ရပ်တည်နေရတယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာသူတို့ဟာလည်းပဲအင်မတန်အနှင်ခံရပါတယ်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ထိုင်းလူမျိုးတွေရတဲ့လုခနိုင်သူတို့လုခအင်မတန်နဲတယ်နောက်ပြီးတော့စေယုံတွေဆိုတကားပိတ်ပြီးတော့နေရတယ်အကြီးထောင်ကြနေရပဲကျွန်တော်ကိုယ်တိုင်လည်းတည်ငြိမ်ရင်ရောက်ဖို့ပါတယ်အဲ့ဒီဒါမှကျွန်တော်ကအဲ့ဒါကိုစဉ်းကြည့်နေတာပါအဲ့လိုဆင်းရဲဒုက္ခခံပြီးတော့အလုံးလဲမဲ့ငတ်လက်ပြတ်လက်ဖြစ်လာမယ်ဆိုရင်ကိုယ်နိုင်မှာတော့ဘာပဲပြောပြောသူတို့မိသားစုဆွေမျိုးအတိုင်းဝဲနဲ့နေရမယ်အစင်တန်းတော့မမြင်ဘူးပေါ့ခင်ဗျာဆက်ဆံတာလည်းပဲထူးနီးလောက်ပဲနည်းနည်းသာကောင်းသာမယ်ဆိုတာကျွန်တော်မြင်ပါတယ်တကယ်လို့တော့ခွဲခြားဆက်ဆံခြင်းခံရတာတော့မှလူမျိုးအရာခွဲခြားမှုကတော့သူလွတ်မြောက်မှာပေါ့အဲ့ဒီကုကိုရှင်ပြီးကိုတန်းတို့ပြောပြပါဘယ်လိုသဘောရပါလဲ
ဘလို့ပဲဖြစ်ဖြစ်ပေါ့နော်အချိန်ဒီတစ်ခုကသူများနိုင်ငံမှာလုံးလို့မရတော့ဘူးဟာလားလှုပ်ရှားလို့မရတော့ဘူးဟာလားကျွန်တော်တို့အချိန်ဒီမပေးဘူးဆိုတော့ကိုယ့်နိုင်ငံကိုကိုယ်တော့ပြန်ကြရမှာပဲအဲ့တော့ပြန်ကြတဲ့အခါမှာဟိုမှာတော့ပေါ့ဗျာတခုရှိတာကဟောလာဟိုဘလူးဝဲအချိန်ဥပမာတော့ကြားပါဆိုဒီဒီရန်ကုန်မြို့မှာကိုအခုကဒီ January February March လအတွင်းမှာလောက်အားကနှုံးနေကထိုးကျသွားတယ်ဟာ liver cost ပေါ့နော်ဥမာလူသမားတယောက်ကဒီပြန်လုတ်တဲ့ဒီအုတ်တဲ့ကြောက်တဲ့ပေါ့နော်အနည်းဆုံးလူသမားတယောက်ကတိကို2000ကနေအခုဆိုရင်အလုတ်တရာအရန်မရှိလာတော့1800နဲ့သူကဒီအလုတ်သမားလောကကဈေးကိုရှော့ချပြီးအလုတ်လုပ်ရတဲ့အဆင်ဖြစ်လာတယ်ဟာလာအဲ့တော့ဟောပြဿနာကဘာဖြစ်လာလဲဆိုတော့သူအစိုးရကလည်းအလုတ်ကိုဖန်တီးမပေးနိုင်ဘူးဟာလာပြင်ပမှာလည်းအလုတ်တွေကလည်းမရှိဘူးဟာလာဘာအဲ့တော့ဘာဖြစ်လဲဆိုတော့ဘဝပြည်ရဲ့အခြေအနေကပေါက်ကွဲထွက်လာနိုင်တဲ့အခြေအနေထားဖြစ်တယ
်ဟုတ်ကဲ့ကုမိုးစီခင်ဗျာကုမိုးစီကဘယ်လိုသဘောပါလဲပြင်ပမှာအလုတ်လည်းမဖြစ်ပြီးတော့တာမန်အလုတ်တွေလုံနေပြီးလူမျိုးရေးအရပါအနှင်ခံရမယ်ဘဝနဲ့ကိုပြည်တွင်းကိုပြန်ပြီးတော့ဆင်းရဲနွမ်းမသွားလဲပဲဥမာလေယာဉ်လုံငန်းခင်ဗျာခိုင်းမယ်ဆိုကြပါစို့ခင်ဗျာအဲ့လိုအလုပ်မျိုးဆိုရင်ကောမြန်မာလူသမားတွေနဲ့ဘယ်လိုနှိုင်းယှဉ်စဉ်းစားသင့်တယ်လို့အကြံပေးလို့ပါလဲ
ဟုတ်ကဲ့ခုနကျွန်တော်ပြောဆိုပါပဲဒီကိစ္စကတော့လက်တွေ့ဘဝတွေပေါ်မှာပဲသူတို့ဆုံးဖြတ်ကြမှာဖြစ်ပါတယ်ဒီနိုင်ငံရေးသားမှာအလုပ်လုပ်လို့မရကြတော့ဘူးပြန်ကြတော့မယ်အနေထားမျိုးတွေဖြစ်လာတယ်ဆိုရင်လည်းဟိုပြန်တော့ပြန်ကောင်းလဲပြန်နိုင်ပါတယ်ဒါပေမဲ့ရရအလုပ်ကတော့သူတို့ကရှာဖွေပြီးတော့ပဲလုပ်ကြမယ်အလုပ်ရှိတဲ့နေရာတွေကိုလည်းအဲတွားကြမယ်အနေထားမျိုးတွေတော့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ထိုင်းနိုင်ငံမှာဟုတ်ပါတယ်အနှင်ခံတာဟုတ်တယ်ထိုင်းနိုင်ငံလူမျိုးတွေနဲ့အလုပ်တန်းလူမရဘူးဆိုတာဟုတ်တယ်ဒါပေမဲ့အနေဆုံးအဖြစ်လူဝါကအကောင်းမှုဖြတ်ရင်တော့ဒီမှာဘတ်လဲဆောင်မျိုးမှာဘတ်60ဘတ်70တလောက်ကို1500နေပြီးတော့2000ဆိုတော့ကြက်အနေဆုံးသူတို့က5000ကနေပြီးတော့6000လောက်ထိကိုတော့အော်သူတို့ချာဖွေလို့ရနိုင်သေးတယ်သူထဲထဲကိုပြန်ရောက်သွားတဲ့ခါကျတော့ဒီကြက်5000လောက်ရဖို့ဆိုတာကတို့တော့ခဲခဲရင်ရင်အနေထားမျိုးမှာရှိဆိုတော့ဒီကိစ္စကတော့ရှင်းရှင်းပြောရင်အလုသမားတွေကပဲဆုံးဖြတ်လိမ့်မယ်နောက်တစ်ခုကသူတို့အလုသမားကတော့အလုရှိတဲ့နေရာကိုပဲသူတို့သွားကြလိမ့်မယ်လို့ကျွန်တော်တို့မြင်နေတယ
်ကိုမိုးဆွေနဲ့ကိုတန်တို့တို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်သွားတာရှင်ခင်ဗျာတကယ်တော့မြန်မာနိုင်ငံမှာဖန်တီးပေးစရာအလုတ်ကင်တွေအများကြီးရှိနေပါတယ်တူတက်ဖွံ့ဖြိုးရေးလုပ်ငန်းတွေအများကြီးတူတက်လုကင်ဖို့လိုအပ်နေပါတယ်မြန်မာနိုင်ငံရဲ့အဓိကထွက်ကုန်ဖြစ်တဲ့ဆန်စပါးလုပ်ငန်းမှာလည်းပဲပါဝင်လုတ်ကင်မဲ့လူတွေအများကြီးလိုအပ်နေပါတယ်ဒါပေမဲ့လည်းဒီဟာတွေကိုမတူးချက်နိုင်လို့သာလျင်တူတက်ဖွံ့ဖြိုးအောင်မလုပ်နိုင်လို့သာလျင်မြန်မာပြည်သူတွေပြည်ပမှာထွက်ပြီးတော့ဒုက္ခမျိုးစုံခံပြီးအလုလုနေရခြင်းဖြစ်တယ်ဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုတကယ်လုပ်လာနိုင်မယ်ဆိုရင်တော့ဒီပြဿနာဟာပြည်လဲစရာအလားအလာရှိပါတယ်လို့မျှော်လင့်မိပါကြောင်းပြောကြရင် Good Vibes အစီအစဉ်ကိုဒီမှာနေကုန်ထုတ်လိုက်ပါကြည့်ခင်ဗျာ
်